လက်လက်ကံပြုခတ်တွေချုပ်နေရတဲ့ရခိုင်ပြည်နယ်ကအခြေအနေတွေအပေါ်အလွန်မဲ့ဆိုးရိမ်ပူပန်တဲ့အကြောင်းနဲ့တိမာမှုတွေကိုငင်းချမ်းတဲ့နည်းလမ်းနဲ့ဖြေရှင်းသွားဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်
From Myanmar, the acting resident humanitarian, resident coordinator and humanitarian coordinator for Myanmar, Knut Oatsby, is deeply concerned about the situation in northern and central Rakhine State.
မြန်မာလူမျိုးတပ်ဖွဲ့တွေနဲ့အေးရခိုင်လက်နက်ကန်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်ခမန်းကြီးလူပေါင်း 4,500 လောက်ထွက်ပြေးတိမ်းရှောင်နေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလယ်ပိုင်းကအခြေအနေတွေပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ဖြင့်လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှုလည်းဖြစ်တဲ့ကနုဟော့စပီအနေနဲ့အလွန်အမင်းစိုးရိမ်ပူပန်ကြောင်းကြေညာချက်ထုတ်ပြန်ခဲ့တာကိုနယူးယောက်ကုလသမဂ္ဂရင်းချုပ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူချာရက်ရှာပြောဆိုခဲ့တာပါဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့တုန်းကဘူးဒီကောင်မြို့နယ်မှာရှိတဲ့ Yelkin Scan 4ခုကိုအေအေလက်နက်ကင်ဖွဲ့ကစီးနင်းတိုက်ခတ်ခဲ့ရကရက်တပ်ဖွဲ့ဝင်13ဦးသေဆုံးခဲ့ရပါတယ်။ကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ကတော့တိုက်ခိုက်မှုသတင်းအတွက်တုံ့လုံးမိသလိုထိခိုက်သေဆုံးမှုတွေပေါ်စိတ်မကောင်းဖြစ်ရကြောင်းနဲ့သေဆုံးသူရက်တပ်ဖွဲ့ဝင်တွေအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အရသားတွေအားလုံးကိုအကာအကွယ်ပေးဖို့နဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာနဲ့လူခွင့်ဥပဒေတွေနဲ့အညီတာဝန်ယူကြဖို့လည်းပြောကြားခဲ့ပါတယ်။မြန်မာဆိုးကတောင်ရင်ရှိသူတွေကတော့တက်ခတ်မှုတွေကြုံခဲ့ရပြီးနောက်ဒေသတွင်းမှာလုံခြုံရေးအင်အားတိုးမြင့်မှုနဲ့လိုအပ်ရင်လေကြောင်းအကူအညီသုံးဖို့လည်းညွှန်ကြားခဲ့တာပါ။ကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ကတော့လက်ရှိအခြေအနေကိုငြင်းချမ်းတဲ့နည်းလမ်းနဲ့ဖြေရှင်းနိုင်အောင်သက်ဆိုင်သူတွေအားလုံးအချိန်မြင့်ကြိုးပမ်းသွားကြဖို့နဲ့သွေးထွက်တန်ရုံပိတ်ခတ်တွေကြောင့်ထိခိုက်ခဲ့ရသူတွေအားလုံးအတွက်လူသားချင်းစာနာမှုအကူအညီတွေရရှိစေဖို့လည်းတိုက်တွန်းပြောဆိုထားပါတယ်။